မြန်မာနိုင်ငံရဲ့ဆက်ဝါးရဲ့အကြမ်းဖက်မှုတွေကြောင့်ထွက်ပြေးလာတဲ့ပြည်သူအလုံးကိုဒေသရင်းနိုင်ငံတွေကအကာအကွယ်ပေးဖို့အတွက်အရှိတောင်အရှက်ဒေသဆိုင်ရာ UNHCR ကုလသမဂ္ဂရုံးကပန်ကြားလိုက်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရုံးပြောခွင့်ရစတက်ဖန်ဒူဂျာရစ်ကကြေညာပြီးတဲ့တင်းစာရှင်းလင်းပွဲမှာပြောပါတယ
် The UN Human Rights Office for Southeast Asia today called on states in the region to protect all people fleeing violence and persecution.
ဒုက္ခတွေရင်းနဲ့ဆယ်ဆယ်တန်းမပါဘဲထွက်ပြေးလာတဲ့ဥယျာဉ်ကြောင်းဆီရသူတွေကိုအတင်းအဓမ္မပြန်သူမပို့ကြဘူး။ဒေသရင်းနိုင်ငံတွေအနေနဲ့အတင်းပြန်ပြီးပို့ဖို့လုပ်မယ်ဆိုရင်အချိန်ညာပို့ဆိုးဝါးသွားနိုင်ကြောင်းနဲ့မြန်မာနိုင်ငံကထွက်ပြေးလာသူအလုံးကိုခေါလုံခွင့်ပေးဖို့အကာအကွယ်ပေးဖို့လဲဒေသရင်းနိုင်ငံအလုံးကို UNHCR ကတောင်းဆိုကြောင်းပြောတော်လာပါမြန်မာစစ်တပ်ဖက်ဒရယ်ကအာဏာသိမ်းခဲ့ခြင်းကစပြီးစစ်တပ်ရဲ့ရဲရဲတပ်ဖြတ်မှုကြောင့်ငင်းရဆာဆန္ဒပြတီလူ900ကျော်တေဆုံးခဲ့ရပြီးဖြစ်တယ်လို့အဖမ်းခံရသူအနည်းဆုံး1600ကျော်ရှိတယ်လို့ပြောပါတယ်။ကျင်းပြင်းနဲ့ပါဝင်ပြင်းနဲ့တချို့မှာတန်းတန်းလက်နဲ့ဂိုင်းတွင်းနဲ့မြန်မာစစ်တပ်တို့ကြားမကြသေးခင်ကပဲလေကြောင်းတိုက်ခတ်မှုနဲ့အတူပြင်းထန်တဲ့တိုက်ပွဲတွေကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေဟာအင်းနီးချင်းနိုင်ငံတွေထဲထွက်ပြေးနေကြကြောင်းလည်းပြောပါတယ်။ဒါကြောင့်ဒေသရင်းနိုင်ငံတွေအနေနဲ့ဒီဒုက္ခတွေတွေကိုကျမရေးဆောင်ရှောက်ပေးဖို့အသက်အန္တရာယ်အကာအကွယ်ပေးဖို့နဲ့အတူနိုင်ငံရင်းဝင်ရောက်ခွင့်နိုင်ငံရင်းခေါ်လွန်ခွင့်အပါဝင်နေဆက်ဒေတာတွေမှာသူတို့အတွက်လိုအပ်တာတွေကိုလှုပ်ဆောင်ပေးကြဖို့လဲကုလသမဂ္ဂလူ့ခွင့်ဆိုင်ရာမဟာမင်းကြီးရုံးကပန်ကြားလိုက်တာပါ